Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာ10ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှောင်းလာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါ။မစ္စရီပြည်နယ်ဖာဂူဆန်မြို့မှာလူယူရဲရာရှိသူက10ကျော်သက်လူငယ်အတူကိုတနက်နဲ့ပစ်ဖောက်ခတ်မှုဖြစ်ပွားခဲ့တဲ့နှစ်ပတ်လည်ဆန္ဒပြပွဲမှာပဲရဲနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်အမျိုးသားရဲတအူရဲရဲတနက်ထိမှမီဆိုရင်ရတဲ့အနေအထားမှာရှိနေပါလေ။ Washington Post သတင်းတောက်ကိုတရှုံမှုနဲ့တရားဆွဲထားတဲ့တီရန်နိုင်ငံတရားရုံးကဒီကနေ့တနင်္လာနေ့မှာဒီကိစ္စကြားနာပွဲတွေလုပ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်
း။ကောင်းပါပြီရှင်။ချင်းပြည်နယ်ဟာခါမှာရေပေးတံခံခဲ့ရတဲ့ရက်ွက်အများအပြားကိုမြေပြိုမဲ့အန္တရာယ်ကြီးတာကြောင့်အရေးပေါ်ပြောင်းရွှေ့ဖို့စီစဉ်နေပါပြီ
။အဓိကကတော့ဟိုလက်ရှိတင်ပြူတဲ့ဟာလေးယာယီတဲ့ဟာလေးနောက်မလီသိန်းနဲ့ဟာတို့အရင်ကြောင်း
ချင်းပြည်နယ်အစိုးရဘာနာရေးဝန်ကြီးဦးနန်းစမုံပြောတော်တာပါရှင်။အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါ။ဒါပြင်ရေပေးတံကြုံနေရတဲ့ AR တိုင်းထက်မှာအကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့မြေရီတိုးလာနေတဲ့မြို့တွေလည်းရှိနေပေတဲ့တဲ့တင်နဲ့ရေပေးတင့်ဒေတာပြန်လည်ထူထောင်ရေးအတွက်ထိတ်တန့်စီဝါရေးလုပ်ငန်းရှင်ကြီးတွေကိုသမရကညွှန်ကြားထားတဲ့တဲ့တင်တွေအပြင်ယုံကြည်ရတဲ့ရွေးကောက်ပွဲပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲပညာပေးလုပ်ငန်းတွေပိုးပြီးလှုပ်ဆောင်မှုလိုတယ်လို့စစ်တမ်းတစ်ခုကထုတ်ပြန်လိုက်တဲ့တဲ့တင်တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒီလိုတဲ့တင်တွေမတိုင်ခင်ခုရင်ဆုံးတော့တဲ့တင်လာနေနောက်ဆုံးရတဲ့တင်တွေကိုဒေါခင်မျိုးတက်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်။
Misery ပြည်နယ်ဖာဂူဆန်မြို့မှာလူလူရဲရာရှိသူက10ကျော်သက်လူငယ်တူကိုတနက်နဲ့ပစ်ခတ်တိုက်ဆုံမှုဖြစ်ပွားခဲ့တဲ့တနစ်မြောက်နှစ်ပတ်လည်လူလူချီတဲ့ဆန္ဒပြပွဲလုပ်တဲ့နေ့မှာပဲတနီယာမှာရင်းနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်အမျိုးသားတူရဲရဲတနက်ထိမှန်ပြီးစိုးရင်ရတဲ့အနေအထားမှာရှိနေတယ်လို့ဖာဂူဆန်မြို့ကရဲတွေကပြောပါတယ်ဒီလူမှာလက်နဲ့ပါမယ်လို့စိုးရင်ပြီးအရဝတ်ထောက်လန်းရေးတွေစောင့်ကြည့်နေကြချိန်မှာပဲသူဟာလူအုပ်စုနှစ်စုကြားတနက်နဲ့အချက်၄50လောက်အပြန်အလှန်ပစ်ခတ်ပြီးရဲကားကိုပါအချက်ပေါင်းများစွာပစ်ခတ်မှုပါဝင်ပတ်သက်နေတာတွေ့ရတယ်လို့ Saint Louis ရဲချုပ် John Belmar ကပြောပါတယ်။ထောက်လိုင်းရေးလေးယောက်စလုံးကလည်းအပြန်အလှန်ပစ်ခတ်ခဲ့ပြီးသူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။သူကအသက်18နှစ်အရွယ် Tyrone Harris Jr. ဖြစ်ပြီးမနစ်ကရဲပစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့ Michael Brown နဲ့ရင်းနှီးသူဖြစ်ကြောင်းသူ့ရဲ့ဖခင်ရဲ့ပြောကြားချက်ကို Saint Louis Post Dispatch သတင်းမှာဖော်ပြထားပါတယ်။အခုပြစ်ခတ်သူတွေဟာရာဇဝတ်ကောင်တွေဖြစ်တယ်လို့ဒီပြစ်ခတ်မှုကလည်းနှစ်ပတ်လည်ဆန္ဒထုတ်ဖော်ပွဲနဲ့ပတ်သက်မှုမရှိကြောင်းနဲ့ဒီကြမ်းဖက်မှုကအပြုသဘောဆောင်ကြောင်းလဲနေမှုကိုအနှောက်အယှက်ဖြစ်စေတယ်လို့လည်းရဲချုပ်ဘယ်မာကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားတဲ့နေရာမှာလူရဲမှုတွေရှိနေတယ်ဆိုတဲ့သတင်းကြောင့်ရဲတွေတိုးချထားခဲ့ပြီးမနေ့ကတနင်္လာနေ့မှာလည်းအုတ်ကျိုးနဲ့ပြစ်ခတ်မှုကြောင့်ရဲတူဒဏ်ရာရခဲ့တာပါ။ Ferguson ဒေသခံအများပြားဟာအကြမ်းဖက်မှုတွေရှောင်ရှားနေအောင်ကြိုးစားနေကြတယ်လို့ဒီအကြမ်းဖက်မှုတွေဟာရှောင်လို့ရမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပစ်ခတ်မှုအပြီးအနားမှာစုနေသူတွေကိုအိမ်ပြန်ချဖို့ရဲကအမိန့်ထုတ်ပြန်ပြီးလူကုန်မိကုန်ပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်။တနင်္လာနေ့အစောပိုင်းကတော့ Michael Brown တနက်ပစ်ခတ်တဲ့နေရာကစတင်ပြီးငင်းငင်းချမ်းချမ်းချီတက်ဆန္ဒထုတ်ပေါ်ခဲ့ကြတာဖြစ်ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဒီကနေ့တနင်္လာနေ့ပါပဲရဲနဲ့စစ်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတချို့ဆက်တိုက်ဖြစ်ပွားပြီးလူတချို့သေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့ American ကောင်ဆယ်ဝန်ယုံကိုလည်းပြစ်ခတ်တိုက်ခိုက်ခဲ့ဒါခံခဲ့ရပါတယ်တိုက်ခိုက်သူနှစ်ဦးကကောင်ဆယ်ဝန်ယုံပြစ်ခတ်တိုက်ခိုက်ခဲ့ရမှာဘယ်သူမှတော့ဒဏ်ရာမရခဲ့ပါဘူးရဲတပ်ဖွဲ့ကပြန်လည်တိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ခိုက်သူနှစ်ဦးလွတ်မြောက်သွားပြီမဲ့နောက်ပိုင်းမှာတော့တိုက်ခိုက်သူတွေထက်ကအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်သူမဟာအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့လေဝဲရင်ပြည်သူလွတ်မြောက်ရေးတော်လိုင်းရေးပါတီတဦးကအဖွဲ့ဝင်တဦးဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်ဒီအဖွဲ့ဟာ2013ခုနှစ်ကအမေရိကန်တိုင်းရင်းကိုအသေးခံဘုံဖောက်ခွဲတိုက်ခိုက်ခဲ့တာအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ
် Washington Post သတင်းတောက် Jason Razian ကိုတရှုံမှုနဲ့တရားဆွဲထားတာအတွက်အီရန်နိုင်ငံတရားတရားရုံးတစ်ခုမှဒီကနေ့တနင်္လာနေ့ဒီကပိတ်ကြားနာပွဲပြင်ဒဗတ်တွင်းအမိန့်ချဖို့ဖြစ်နိုင်ကြောင်းသူ့ရဲ့ရှေ့နေလီလာအရှန်းကပြောပါတယ်သူအမှုအတွက်မေလကစတင်ရုံးတင်ခဲ့ပြီးအခု၄ချိန်မြောက်ကြားနာပွဲပြီးမှရှေ့နေကပြောကြားလိုက်တာပါအခုလိုတရားဆွဲဆိုမှုကို Washington Post American အရာရှိတွေနဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကထပ်တလဲလဲရှုံချပြစ်တင်ခဲ့ကြပြီးသူဟာအဖြစ်မရှိဘူးလို့ခိုင်ခိုင်မာမာပြော ကြခဲ့ကြပါတယ်။သူဟာဇနီးဖြစ်သူတရင်တောက်ရီဂါနီဆလာဟီနဲ့အတူ2014ဇူလိုင်လထဲမှာဖမ်းခံခဲ့ရတာဖြစ်ပြီးတင်ဝမ်ပုံမှန်တရားစွဲဆိုမှုမရှိဘဲလာပေါင်းများစွာဖမ်းခံရတာပါ။နောက်ပိုင်းမှာတော့သူဟာရန်လိုတဲ့အစိုးရတွေအတွက်အလုပ်လုပ်ပေးနေတယ်ဆိုပြီးတရှုံမှုနဲ့တရားစွဲခံခဲ့ရပါတယ်။ Washington Post တရင်စာအဒီတာချုပ်မာတင်ဘေရွန်ကတော့ဒီတရားစီရင်မှုဟာအတူယောင်ဖြစ်တယ်လို့စနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်နိုင်ရေးအတွက်ပြုလုပ်ထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအတွင်းနိုင်ငံရေးစောတကတက်မှုတွေနဲ့အီရန်နိုင်ငံရဲ့ထိကပားရီကပားပြောဆိုမှုတွေပေါ်သမ္မတအိုဘားမားကအရေးမကြီးတဲ့ပုံတုတ်ပြန်လိုက်ပါတယ်။အမေရိကန်သမ္မတကသူ့ရဲ့နှစ်ထင်းကိုတနက်နဲ့ပြန်ချိန်ထားတဲ့ပုံရိပ်တစ်ခုကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအာယာတိုလာအာလီခါမေနိုင်းကတွစ်တာလူမှုကွန်ရက်ပေါ်မှာတင်ခဲတာကိုအမေရိကန်သမ္မတအိုဘားမားကအရေးမကြီးတဲ့ပုံမျိုးတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ CNN ရုပ်သံနဲ့မေးမြန်းခန်းမှာပြောခဲ့ပါတယ်။အီရန်နျူကလ িয়ার ပြဿနာကိုတန်တမန်ရေးနီးနဲ့ဖြေရှင်းလို့မရလို့ဆေးရေးနီးနဲ့ဖြေရှင်းရင်အီရန်ရဲ့ဆေးရေးဆိုင်ရာအခြေခံရန်တရားတော်တော်များများကိုဖြစ်စည်းနိုင်တယ်လို့သူ့အနေနဲ့ပြောခဲ့တာကိုအီရန်ခေါင်းဆောင်ကြီးကတုတ်ပြန်ပြီး tweet လုပ်ခဲ့တာလို့ထင်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါကိုအငင်းပွားစရာလိုမယ်မထင်ဘူးလို့လည်းသမ္မတကဆိုပါတယ်။အီရန်အစိုးရနဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေဆီးရီးယားမှာနစ်ရှည်ဖြစ်နေတဲ့ပြည်တွင်းဆက်အဆုံးသက်ရေးနှစ်ဖက်ပူးပေါင်းအပြေရှားတဲ့အထိဖြစ်လာနိုင်တယ်လို့သူ့အနေနဲ့ထင်မြင်ကြောင်းလဲ CNN ရုံးတန်နဲ့မေးမြန်းခဲ့မှာသမ္မတဥပပေါင်းကပြောကြားခဲ့ပါတယ်ခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းအညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြီးခဲ့တဲ့လကစလို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေဘေးထန်တင့်ခဲ့သူဥယျာဟာတသန်းနီးပါးအထိရှိနေပြီဖြစ်ပြီးတေဆုံးသူအရေအတွက်ကတော့တရားဝန်ကျင်ရှိနေတယ်လို့မြန်မာဆွေအလူမှုကယ်ဆယ်ရေးနဲ့ပြည်နယ်နေရာချက်ထားရေးဝန်ကြီးဌာနကပြောပါတယ်ရေဘေးတင်ပြည်သူတွေအနေနဲ့လုံလုံဆယ်ယာယီခိုလုံရေးစခန်းတွေမှာနေထိုင်နေရပြီးသူတို့အတွက်နိုင်ငံတကာအကူအညီတွေရောက်လာဖို့ရှိနေပေမဲ့လက်တလုံးမှာတော့စေတနာဝန်ထမ်းဒေသခံအကူအညီပေးအဖွဲ့တွေကပဲသူတို့အတွက်ဆန်စီတောက်သုံးရင်ဆက်တဲ့လိုအပ်ပစ္စည်းတွေကိုလှေငယ်ရင်းနဲ့သွားလာလိုင်းလံကူညီပေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစပြီးမြန်မာနိုင်ငံမှာမုတ်သုံးမှုအပြင်းထန်ရွာသွန်းခဲ့ပြီးဒီချိန်ထဲမှာပဲဆိုက်ကလုန်းကိုမန်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လည်းမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာရေကြီးရေရှမ်းတာမြေပြိုတာတွေနဲ့အတူတချို့ဒေသတွေမှာရွာလုံးကျွတ်ရေမြုပ်တဲ့အထိရေဘေးဒဏ်ဆူဆူဝါးဝါးခံစားခဲ့ကြတာပါ။ရေဘေးဒဏ်တဲ့အတိုင်းတာနိုင်ငံတကာလုံနိုင်တဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးပမာဏထက်ပိုးပြီးကြီးလွန်းနေတဲ့အတွက်နိုင်ငံတကာဝိုင်းဝန်းကူညီပေးဖို့မြန်မာဆွေအကပြီးခဲ့တဲ့သတင်းဖတ်ထဲမှာပဲတင်ဝင်တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂတို့ကအကူအညီတွေပေးမယ်အကြောင်းကတိပြုပြောထားကြပါတယ်။တရုတ်အိန္ဒိယအပါအဝင်အင်းကြီးနိုင်ငံတွေကလည်းအကူအညီတချို့ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လောလောဆယ်မှာတော့နိုင်ငံတကာကူညီတဲ့နိုင်ငံတဝန်းအရက်ဖက်လူမှုအဖွဲ့အစည်းပုဂ္ဂလိကအလှူရှင်တွေကပဲရေဘေးတန်တဲ့ပြည်သူတွေကိုကိုတူကိုကျကိုထအကူအညီပေးနေကြတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံရှေ့ပိုင်းကဟိန္ဒူဘုရားကျောင်းတစ်ခုအပြင်ဘက်မှာဒီကနေ့တင်လာနေမှာပဲလူနည်းလို့အ ਨੇ ဆုံးလူဆက်ဦးတေဆုံးသွားတဲ့အကြောင်းရဲအာဏာပိုင်တွေကပြောပါတယ်။ဂျခန်းပြည်နယ်ကပါတာရီပွဲတော်တစ်ခုကိုဆင်နွှဲနေကြတဲ့ထောင်ထဲချီတဲ့လူအုပ်ကြီးဟာဘုရားကျောင်းတကားဖွင့်လိုက်တဲ့အချိန်မှာပဲတိုးဝေ့ပြီးဝင်ခဲ့ကြတဲ့အတွက်လူနည်းမှုဖြစ်ပွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီလူနည်းမှုမှာအ ਨੇ ဆုံးလူ15ဦးလက်တံရရရှိသွားပါတယ်။အိန္ဒိယနိုင်ငံကဘာသာရေးပွဲတော်တွေမှာအရင်များတဲ့လူအုပ်ကြီးတွေကိုလုံခြုံရေးနဲ့ထိန်းသိမ်းရေးလှုပ်ဆောင်မှုတွေကမနိုင်တာကြောင့်လူနည်းမှုမကြာခဏဖြစ်လို့ရှိပါတယ်။ပြီးခဲ့တဲ့လကလည်းဘာသာရေးပွဲတော်တစ်ခုမှာတောင်းချီတဲ့လူတွေဟာဂုတ်ထဝရီမြစ်ထံမှာတိုးဝေ့ပြီးရေဆင်းချိုးကြတဲ့အတွက်ကြောင့်လူ28ယောက်သေဆုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာကလကလည်းဘီဟားပြည်နယ်ကဘာသာရေးပွဲတော်တစ်ခုမှာလူ32ဦးသေဆုံးသွားပါတယ်ခင်ဗျာ။
မြောက်ကိုရီးယားစစ်တပ်ကနှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားဘက်ခြမ်းတဲတရားဝင်ကြော်ဖြတ်ခဲ့တဲ့ပြင်မြေမြုပ်မိုင်းတွေတမင်လာရောက်မြှုပ်နှံခဲ့တယ်လို့တောင်ကိုရီးယားဆွေကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်။ဒီမြေမြုပ်မိုင်းတွေပောက်ကွဲခဲ့တဲ့အတွက်ဩဂုတ်လ4ရက်နေ့ကစစ်သားနှုတ်ဒဏ်ရာရခဲ့တာပါ။ဒီပြီးခဲ့တဲ့အင်္ဂါနေ့စစ်မဲ့ဆောင်တောင်ဘက်ခြမ်းမှာတောင်ကိုရီးယားစစ်သား10ဦးကင်းတယ်နေတော့မြေမြုပ်မိုင်း3လုံးပောက်ကွဲခဲ့တာဖြစ်ပါတယ်။စစ်သား2ဦးခြေနှစ်ဖက်စလုံးပြတ်သွားတယ်လို့နောက်တစ်ဦးကတော့တစ်ဖက်ပြတ်သွားခဲ့ပါတယ်။ဗိုလ်ချုပ်ကူဟောင်မွန်နဲ့တောင်ကိုရီးယားပူးတွဲ10ဦးစီးအရာရှိချုပ်တို့ကမြောက်ကိုရီးယားကိုရှုံချပစ်တင်လိုက်ပြီးတုံ့ပြန်လက်စားချေမယ်လို့ကြေငြာခဲ့ကြပါတယ်။တောင်မြောက်နှစ်နိုင်ငံကြားကရန်မလိုဖို့နဲ့ အပြစ်ရဖို့အတွက်သဘောတူထားချက်ကိုချိုးဖောက်ပြီးတမန်စစ်တပ်တခုအနေနဲ့စိတ်ကူးတဲ့တော့မထည့်တင်တဲ့အခုလိုတရေဘောကြောင့်လည်းလုပ်ရအတွက်ပြင်းပြင်းထန်ထန်ရှုံချကြောင်းလည်းပြောပါတယ်။ကိုရီးယားစစ်ပွဲပြီးဆုံးခဲ့တဲ့1953ခုနှစ်ပြီးတမန်ထူထောင်ခဲ့တဲ့စစ်မဲ့ဇုံဟာတောင်မြောက်ကိုရီးယားနဲ့နိုင်ငံကြားနယ်စပ်တစ်လျှောက်4ကီလိုမီတာကျေချထားတာဖြစ်ပါတယ်။
ဂရီးနိုင်ငံကိုစတွန်ကိုရွှေပြောင်းသူ150ကျော်ဟာအနည်းဆုံး4-6စီးနဲ့အတူရောက်ရှိလာပါတယ်။ဒီကနေ့တင်းလာနေမှာသူတို့ဟာလေတွေနဲ့ကဘာလက်ခီးသွားတွေများလာတာများတဲ့ကိုစတွန်ကိုအောင်မြင်စွာရောက်ရှိလာတဲ့အတွက်စီးရီးယားနိုင်ငံသား40လောက်ဟာလက်ဝှယ်ရံပြီးဩဘာပေးခဲ့ကြပါတယ်။လေပေါ်မှာပါလာတဲ့အမျိုးသားတွေဟာလေပေါ်ကစိန်ပြီးအမျိုးသမီးနဲ့ကလေးတွေကိုဆင်းဖို့ကူညီခဲ့ကြပါတယ်။အဲ့ဒီထက်ကအမျိုးသားတယောက်ဆိုရင်စိတ်ခံစားရတာများလွန်းတဲ့အတွက်ရှိုက်ကြီးတငင်ငိုကြွေးခဲ့ပါတယ်ခင်ဗျာ။
တင်းလာနဲ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရေပေးနဲ့စူးစိုးရွေးဝါးကြုံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့မှာမြေပြိုကျမှုအန္တရာယ်ကကြီးမားလို့ရက်ွက်အများအပြားကိုအရေးပေါ်ပြောင်းရွှေ့ဖို့လှုံ့ဆော်နေရပါတယ်။ပညာရှင်တွေရဲ့အကြံပြုချက်နဲ့လက်တလောမြေပြိုနေတဲ့ရက်ွက်တွေနဲ့အန္တရာယ်ရှိတဲ့အပိုင်းတွေကိုဦးစားပေးရွှေ့ပြောင်းမယ်လို့ပြည်နယ်အစိုးရကပြောပါတယ်။အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့လကအဆက်မပြတ်ရွာသွန်းခဲ့တဲ့မုတ်တုံမိုးနဲ့မုန်တိုင်းကြောင့်မြန်မာပြည်တဝမ်းမှာရေကြီးရေလျှံတာတွေဖြစ်ခဲ့တယ်လို့ချင်းပြည်နယ်အနှံ့မှာလည်းမြေပြိုပြီးလမ်းတံတားအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ခဲ့ရမှာဟာခါမြို့မှာတော့နေအိမ်တွေရာနဲ့ချီပြီးပျက်စီးခဲ့ပါတယ်။ဒီလိုမြေပြိုပြီးနေအိမ်တွေပျက်စီးခဲ့တဲ့နောက်ဟာခါမြို့ဘူမိဗေဒအခြေအနေကိုလေ့လာဆန်းစစ်ပြီးပြောင်းရွှေ့ရေးအတွက်ပြည်နယ်အစိုးရကပြင်ဆင်နေကြောင်းချင်းပြည်နယ်အစိုးရဗန္ဒာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်။
ဒီနေ့ပတ်သက်လို့တော့မနီယာဘူမိဗီလာဒီနေ့ရှင်းလေးဦးတလေးရောက်လာတယ်။အဲလေးဦးကဒီကလေးရနေဖလမ်ဟာခါတလာတော့သူဟာခါရောက်ရင်သူရောက်ခွင့်နဲ့ပြီးပြီးတော့သူရောက်ခွင့်ကနေဘယ်နေရာဘယ်နေရာဒီအာလုတ်တဲ့ဆိုတာသူတို့နဲ့တိုက်တင်ပြီးတော့ကျွန်တော်တို့ကရှင်းတဲ့နေရာတွေကိုသူတို့နဲ့ကြည့်မယ်။ကြည့်ပြီးမှဘယ်နေရာမှာနေရာချတိမယ်ဆိုတာသိရမယ်ပေါ့နော်။
လောလောဆယ်မှာတော့တမျိုးလုံးပြောင်းရွှေ့ဖို့တဲ့နေလို့မဖြစ်တဲ့နေရာတွေကိုအရင်ပြောင်းရွှေ့ဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ
်။အဓိကကတော့ဟိုလက်ရှိတင်ပြတဲ့ဟာလေး၊ယာရီတဲ့ဟာလေး၊နောက်မဏီသိန်းနဲ့အားတို့အရင်ကြောင်းရမှာပေါ့နော်။နည်းနည်းခံတာပြီးတယ်ဆိုတဲ့နေရာမျိုးတော့ဟိုလောလောဆယ်ပြန်ကြောင်းချင်မှပြောင်းမှာပေါ့။ဒါမဲ့ရည်စရဲ့အတွက်တော့အားတွေလည်းဟိုကျန်တဲ့မဏိသိန်းရဲ့အနေထားလည်းရှိတဲ့နေရာလေးလည်းရှိပါတယ်။တမျိုးလုံးတော့မဟုတ်သေးပါဘူး။တမျိုးလုံးတော့မဟုတ်ဘူး။ဟိုအန်ရယ်ရှိတဲ့နေရာတွေကိုတော့အပြောင်းကိုပြောင်းရမှာပါ
။ပြည်내အစိုးရယုံကတာဝန်ရှိသူတဦးကတော့ဘူမိဗေဒပညာရှင်တွေလေ့လာပြီးဟာခါမြို့မှာဆက်လက်နေထိုင်ဖို့မတင်ဘူးလို့တုံ့တရင်တမျိုးလုံးပြောင်းရွှေ့ဖို့လည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုပြောင်းရွှေ့ဖို့လိုအပ်လာရင်ပြည်내လွှတ်တော်မှာတင်ပြဆုံးဖြတ်ချက်ရယူမှာဖြစ်ကြောင်းပြောပါတယ်။ဟာခါမျိုးကန်တူကတော့အခုလိုပညာရှင်တွေလာရောက်လေ့လာတာကိုကြိုဆိုကြောင်းပြောပါတယ်
။ဘူမိပညာရှင်တွေအဲ့လိုလာတာကျွန်တော်တို့လည်းဝမ်းသာပါတယ်ဟုတ်တယ်။သူတို့ကပညာရှင်တွေဆိုတော့နေကြီးရဲ့အခြေအနေကိုရှိမှဘလောက်ထိခံနိုင်မလဲပေါ့ဘလောက်ထိအန္တရာယ်ရှိတယ်ပေါ့အဲ့လိုမျိုးဆန်းတက်ပြီးတော့စီစုပေးတာကျွန်တော်တို့အတွက်လည်းဟောပေါ့စိတ်ထင်းမှပို့ပြီးတော့ချမ်းသာတာပေါ့နော်
ဟာခါမြို့မှာမြေပြိုတာကြောင့်ဒုက္ခတွေ9000ကျော်လောက်ဟာမြို့ပေါ်ကဖျားเจ้าတွေစာတင်เจ้าတွေနဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတယ်။ဒီရက်ပိုင်းမှာတော့ဟာခါကလေးလန်ပြန်ပွင့်သွားပြီးကားငယ်တွေစတင်ပြေးဆွဲနေပြီဖြစ်ပါတယ်။စူးစူးဝါးဝါးပျက်စီးခဲ့တဲ့ဟာခါကံကောလန်းကိုတော့ပြင်ဆင်နေစေအခြေအနေမှာရှိပါတယ်။
ကမိုးစောပါရှင် VOA ကနေတရင်လာနေညနေခင်းတရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တစ်ဆက်တည်းရေပေးတရင်နောက်တစ်ပုတ်ဆက်ပါအောင်မယ်။ရှိပင်းတံကြုံနေရတဲ့ ARD တိုင်းထဲမှာအကူအညီတွေလိုအပ်နေဆဲဖြစ်သလိုမြစ်ရည်တွေထပ်တက်လာနေတဲ့မြို့တွေလည်းရှိနေပါဗျ။ညောင်တုံးမြို့ကတော့ရှေးရမြောင်နယ်အဖြစ်လိမ္မော်ရောင်သတိပေးချက်ကိုထုတ်ပြန်ထားဆဲပါ။ပဲခူးတိုင်းမိုးညိုမြို့နယ်အတွင်းမှာတော့ ARD မြစ်တာယိုးတယောက်တလျှောက်မှာနေထိုင်သူတွေရဲ့အိမ်တွေအလုံးလိုက်မျောပါသွားတဲ့အတွက်စားတောက်ရေးနေထိုင်ရေးတွေအတွက်အကူအညီတွေလိုအပ်နေပါဗျ။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက် MIA မှာကသတင်းပေးပို့ထားပါဗျ။
မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အသီးသီးမှာရေပေးတံကိုအခုချိန်ထိစိုးဝါးစွာခန်းစားနေရတာပါ။အ ဧရာဝတီတိုင်းဟင်္သာရမြန်အောင်ရေကြီးအတုပ်ပတိန်ဆတဲ့နေရာတွေမှာလည်းရေဘေးတံကိုခန်းစားနေရပါတယ်။ဧရာဝတီမြစ်ရဲ့ဆက်တက်နေတဲ့အတွက်ရေဘေးတင့်မှုတွေကိုကြေးရွာတွေမှာကြုံနေရကြောင်းဧရာဝတီတိုင်းကလူအခွင့်အရေးလှုပ်ရှားသူကိုမြင့်နိုင်ကပြောပါတယ
်။ပတိန်ဆဆိုရင်မလေးရတဲ့ဆိုင်တော့၅လက်မှ၆လက်မှလောက်တွေ့ရမှာ။အဲဒါတော့ရှင်ဝါထုံးစင်းတီမနော်ရီထန်းကုန်းရမညငဝင်ကျွန်းသာအဲရကန်ဝတ်တဲ့ကူးသောင်းတို့အကန့်အလန့်တောက်လျှောက်တော့နိုင်ငံပိုင်တော်တော်များများမြုပ်လာတာတရားတယ်မှာ။တာဝန်မှာတော့ဒီ22ဦးစုလောက်ကတော့မြုပ်နေတယ်။ဟိုဟာရေကြီးတက်ကိုသွားတော့အဲ့မှာတာကတော့တပီတော်မရှိတော့ဘူး။မြုပ်ရအဲ့မှာဒီကတခုတော့တော်တော်ပါလောက်တယ်မှာ။အဲ့ဒါဒီမှာကဟိုအင်ဂျီ300လောက်ရှိနေမြုပ်နေရပါတယ်မကြီးလားပဲမှာလေ
။ ARI တိုင်းမှာရေဘေးတဲ့နေရာတွေအများအပြားရှိနေပြီးညောင်တုံးမြို့ကတော့ရေအနှဲငယ်ကျသွားပြီမဲ့ဆိုရင်ရေမှန်အနေရေမှန်မှာဆက်လက်ရှိနေတဲ့အတွက်ရှေ့ရမြောက်နေ့အဖြစ်လိမ္မော်ရောင်သတိပေးချက်ကိုဆက်လက်ထုတ်ပြန်ထားရဆဲဖြစ်ပါတယ်။ ARI တိုင်းမှာပဲကေဆယ်ရဲတွေအရောက်ပေါက်နေတဲ့နေရာတွေအများအပြားရှိနေတဲ့အတွက်အခုညီတွေရဖို့လိုအပ်နေတယ်လို့လည်းကိုမြင့်နိုင်ကဆက်ပြောသွားပါတယ်
။တောင်းလို့မှာတဲ့ချုပ်တဲ့ရှိဦးစုတော့ရှိတာ34ဦးစုတော့မြုပ်နေမှာ။တစ်ခါမှတော့ဘလို့ရှိအောင်မရောက်ဘူးတဲ့။သူဝမ်းလာကြလို့အင်ဂျီ300လောက်ကိုမြုပ်တာတော်တော်မြုပ်တာမှာ
။ဟုတ်ကဲ
့။အဲ့ဒီကမရောက်သေးဘူးကေဆယ်ရဲ။အဲ့လိုမှလည်းမရောက်တဲ့နေရာတွေအများကြီးမှာဒီအဲ့ဟိုပါဟိုအင်းကြီးကကျေပြက်တော့ဟိုလူတဲ့လူနဲ့လူရောယူပြီးကျေကျေကြီးအဖွဲ့နဲ့ဖြစ်တဲ့နေရာနဲ့ကမလုံလောက်ဖြစ်နေအင်းကြီးတားကျေပြက်ပါတယ်မှာ
ဘကိုးတိုင်းအတွင်းမှာတော့မင်းလာမြို့နယ်မိုးညုံမြို့နယ်အင်းတော်မြို့နယ်လက်ပန်းမြို့နယ်တွေမှာရေဘေးတံကိုခန်းစားနေရဆဲဖြစ်ပြီးရေးကြသွားတာမရှိသလိုကေဆယ်ရေးစခန်းတချို့လည်းမရှိဘူးလို့ဆိုပါရယ်ဒီအတွက်ရေဘေးတင်ဒုက္ခတွေတွေဟာတာယိုးတဝိုက်ကိုတူကိုထရွက်ဖြင့်တဲတွေတိုးပြီးတော့နေထိုင်နေရတာပါပြီးခဲ့တဲ့တပတ်ခန့်ကတော့မိုးညုံမြို့နယ်မကြီးကုန်းရွာထိတ်နန်းကကာထားတဲ့တာယိုးကျိုးသွားတဲ့အတွက်အင်ဂျင်80ခန့်ရေထဲမျောပါသွားခဲ့ပြီးလူပေါင်း1000ကျော်ဟာဒုက္ခတွေတွေဖြစ်ခဲ့ရကြောင်းမိုးညုံမြို့နယ်တွေကရေဘေးတင်ပြည်သူတွေနဲ့အတူရှိနေတဲ့မကြီးကုန်းဆရာတော်ကအခုလိုမိန့်ပါတယ
်ဒါပြင်ကြရနေပြီးတော့ဆက်ပြီးတော့တာယိုးကျိုးသွားတယ်အိမ်နေဆက်ပြီးတော့ကျသိသွားတယ်ကွာမျောသွားတယ်အလုံးလိုက်ချုံမျောသွားတာအလုံး60ကျော်90နီးပါးလောက်ထောက်ချုံသွားတယ်ကွာပြသိသွားတာ
ကွာလာတယ်ကဆက်ဆဲတယ်ကွာသာဘာဘာကောဘဆူပြီးတော့မိုးလေးတွေပါဒီလိုပဲဖြစ်ကလေးနေကြရတာသာဘာတွေဖြစ်ကလေးတွေသာကြတော့ဘုန်းကြီးဆုံးမသာတာတောင်းဆောင်ရှိသွားပြီဒီကြားတဲ့အိမ်လေးကျသိတာကိုဘုန်းကြီးကနေပြီးတော့ပြန်လည်းနေရာချထားဖို့ပြန်ပြီးတော့အိမ်လေးတွေစောက်ပေးဖို့ရာငွေကျင်းလာမယ်နည်းနည်းလိုတာပေါ့လေဟိုကစာလေးတော့ရတယ်ဆက်ဆက်စားလို့တော့မရဘူးကွာအင်းနေရာမရှိကြလို့လူရောတော့
ရေဘေးနဲ့ပတ်သက်လို့နိုင်ငံတကာကအကူအညီတွေဆက်လက်ရောက်ရှိနေပေမဲ့ရေဘေးတဲ့ပြည်သူတွေအတွက်တနိုင်တစ်ပိုင်းလုပ်နေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေရဲ့အကူအညီတတိပုဂ္ဂလအလူရှင်တွေရဲ့အကူအညီတွေကတော့လိုအပ်နေသေးပဲဆိုပြီးရေဘေးတဲ့ပြည်သူတွေကပြောပါတယ်လူသူအရောက်ပေါက်နေတဲ့ကျေးရွာတွေမှာတော့အခုချိန်ထိတောက်သုံးရည်ပြက်လက်နေသလိုခမင်းချက်စားလို့မရတဲ့အခြေအနေတွေရှိနေတဲ့အတွက်စားတောက်ရည်လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်ဆိုရကတော့ရေဘေးကြောင့်သေဆုံးသူလူတရာခန့်ရှိကြောင်းနဲ့ရေဘေးသင့်ပြည်သူသတန်းနီးပါးရှိရဲဆိုပြီးထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမစူးစီးတင်ပြသွားတော့ပါရှင်။ရေဘေးသင့်ဒေတာတချို့ကိုပြန်လည်ထူထောင်ဖို့မြမထိတ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုတမရကညွှန်ကြားထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။ပြည်ထောင်စုအစိုးရဘက်ကတော့ပြန်လည်ထူထောင်ရေးအတွက်စီမံကိန်းတွေချမှတ်ဖို့ကော်မတီတွေပြန်လည်ဖွဲ့စည်းနေတယ်ဆိုတဲ့သတင်းကိုတင်ပြပါောင်းမယ်။မတင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်ဝန်ကလူပေါင်းတသန်းကျော်ရင်ဆိုင်နေရတဲ့ရေဘေးတင့်နေတဲ့အထက်ကအစိုးရဆုံးဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်ကြီးတချို့ဦးဆောင်ကြဖို့သမရဦးသိန်းစိန်ကစီမံပေးခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရလည်းဖြစ်ဥပဒေချုပ်လည်းဖြစ်တဲ့ဦးလာသိန်းကပြောပါတယ
်။သမရကြီးကြီးကျင်ပြီးတဲ့နောက်မှာတကယ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေပေါ့သမရကြီးကလူနာမယ်တွေတက်ပြီးတော့ခင်ဗျားတွေဝိုင်းလို့ကြည့်ပါလို့အဲ့လိုပြောကြပါတယ်။အဲ့ဒီထက်မှကျွန်တော်တို့မင်းများဆိုလို့ရှိရင်ရွှေတန်လင်းဥကျော်ဝင်းလို့ပေါ့နော်မင်းများရဲ့ပြန်လဲထူထောင်ရေးလုပ်ဖို့ပေါ့သူကဟိုတောင်းပန်ပေးပါလေ။နောက်မြောက်ဦးနဲ့ပတ်သက်လို့ကတော့ကစီတီဘန်ဥက္ကဋ္ဌဥက္ကေမောင်အေးကိုတောင်းပန်ပေးပါလေ။အဲ့တော့သူတို့ကတော့ကမနေ့ကလည်းကျွန်တော်တို့ဒီမှာရှေ့ပြန်လဲထူထောင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည့်စည်တဲ့အိမ်တွေကိုပြန်ဆောက်ပေးဖို့ကိစ္စရဲ့မျိုးစပါးတွေအများဆုံးစံထူးနိုင်ဖို့ရဲ့လေယာဉ်မြေတွေကိုပြန်ထွန်ရက်ပြည့်မဲ့ကိစ္စတွေရယ်နောက်စားတင်ကြောင်းတွေပြတ်တဲ့အောင်ဦးစားပေးပြီးတော့ပြည့်မဲ့ကိစ္စတွေရယ်နောက်ပြီးတော့ရေဝင်နဲ့ရေကန်တွေတန့်ရှင်းရေးလုပ်မဲ့ကိစ္စတွေရယ် နောက်အများကြီးပေါ့နော်ကျွန်တော်တို့စေဝါခုထားတဲ့အပိုင်းတွေပါအကုန်လုံးကိုကျွန်တော်တို့စနိုင်ပြီလို့ပြောလို့ရပါတယ်
ခုပြန်လဲထူထောင်ရေးကိုဦးဆောင်ချမဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေအနေနဲ့ငွေကြေးတောင်တင်းကြတာမို့ပြန်လဲထူထောင်ရေးကိုအားစိုက်လှုပ်ဆောင်နိုင်ဖို့ရခိုင်အစိုးရကမျှော်လင့်ထားပါတယ်ပြည်တော်စုအစိုးရဘက်ကတော့ရခိုင်ရေဘေးပြန်လည်ထူထောင်ရေးအတွက်ငွေကျပ်3,500ကနဦးချပေးထားတဲ့အကြောင်းရခိုင်အစိုးရပြောခွင့်ရကပြောပါရယ်လူပေါင်းတသန်းလောက်ထိခိုက်နေတဲ့နိုင်ငံတော်ဝန်ရေဘေးပြန်လည်ထူထောင်ရေးဟာနိုင်ငံသားတဦးချင်းအတွက်သိက္ကိုအရေးကြီးတာကြောင့်နိုင်ငံရဲ့တည်ရန်စားတဝင်ငွေအခွန်အခဝင်ငွေတွေကိုစီမံခန့်ခွဲနေတဲ့အစိုးရကဥဆောင်လုပ်ကင်ဖို့လိုအပ်တယ်လို့ရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကသုံးသပ်ပါရယ်
အဲ့လိုရေးကြီးတဲ့နော်လူဘဝတခုရဲ့အသက်ဘဝရင်းစည်းစင်ပါဝင်သူရဲ့အသက်မွေးဝန်းကြောင်တစ်ခုလုံးကိုတဘာဝဘေးအန္တရာယ်စသဖြင့်ပေါ့နော်အစိုးရရဲ့ကံကြွေကိုညံ့ပြင်းညံ့ပြင်းတယ်လို့လူလူခံရတဲ့ဒီလိုလုပ်ငန်းမျိုးမှာအစိုးရရဲ့ rehabilitation period မှာဝင်ရောက်ကူညီဖို့ဟာအင်မတန်ရေးကြီးပါတယ်အစိုးရဆိုတာနိုင်ငံတကာအစိုးရအဖွဲ့အစည်းများအပါအဝင်ကုလသမဂ္ဂ agency များစွာနဲ့ဆက်ဆက်ပြီးမှအမြန်ဆုံးတော့ဒါ quick action လုပ်နိုင်တဲ့တခုတည်းတော့ပြန်လဲထူထောင်ရေးကိုဆောင်ရွက်နိုင်မှုဒီကလည်းတခုတည်းတော့နီလန်းဖြစ်တယ်လို့ပုံသက်ပါတယ်။ဒါသူတို့ရဲ့ company တို့ရဲ့လုပ်ငန်းဟာလေကျွန်တော်တို့ပြန်လဲထူထောင်ရေးလုပ်ငန်းမှာဒိတ်အပဝင်ပတ်သက်ဖို့တောင်းဝန်မရှိပါဘူး။ကျွန်တော်တို့ဆိုတာကဒီ public လုပ်ငန်းတွေကိုနိုင်ငံတော်ကနော်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဒိတ်နော်တောင်းဝန်ပေးတာမျိုးဟာပြည်သူလူထုကိုစိုးရွားတယ်လို့ဖြစ်နေပါတယ်။အစိုးရတောင်းဝန်ယူဖို့မရှိဘူးဆိုတော့အစိုးရရဲ့ညံ့ချင်းတဲ့စီမံခန့်ခွဲမှုကိုပိုပြတ်တယ်လို့ဖြစ်နေပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီကရက်ခစ်တစ်ခုကိုပြန်ပြောင်းရရောက်သွားသလားလို့လူလူကလည်းအောက်မေ့မှဖြစ်လို့ကျွန်တော်တို့ဘက်ကတော့ဒီဌာနလေးတွေကိုပြန်ပြီးပြန်ပြဆင်ပါတယ
်။လက်ရှိပြန်လဲထူထောင်ရေးအတွက်ပြည်ထောင်စုအစိုးရဘက်ကဆောင်ရွက်ချက်တွေကိုတော့ကဲဆယ်ရေးနဲ့ပြန်လဲနေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်သူဦးဝင်းရွှေကအခုလိုပြောပါတယ
်။ပြန်လဲထူထောင်လုပ်ငန်းမဆလေးဘူးဆိုတာအခုအချိန်ကြည့်အောင်ဒါ ARD ရဲ့ခုနဇလွန်တို့ငတိုင်းချောင်းတို့ရေကြီးတို့မှဒါရေကြီးနေတယ်ဗောနော်ရေအဲ့ဒါရေတိုးပြီးတော့မှသူဆင်းနေတယ်ဗောအဲ့တော့ဟိုသူဟိုဘက်ကဟိုရေကျသွားပြီဆိုတော့ကျွန်တော်တို့ဒီမုံရဟိုပါဗောနော်တဝိုင်းနောက်တစ်ခါကလေးတဝိုင်းဒီနေရာနေရာလဲအခုလက်ရှိမှာကျွန်တော်တို့ကဟိုပါဗောနော်တန့်ရှင်းရေးတွေလုပ်နေတာအမှလည်းခုနတွေ့မှာပါခင်ဗျအဲ့တော့ပြန်လဲထူထောင်ရေးလုပ်ငန်းဟိုဟိုပါဗောနော်ဆပြီးတော့မှဟိုမလုပ်နိုင်သေးပါဘူ
းလက်တလုံးမှာတော့နိုင်ငံတော်အတိုင်းနဲ့ပြည်နယ်12ခုတို့မှာရေဘေးတင့်လာကြောင်းလူပေါင်းတသန်းကျော်ထိခိုက်ရသလိုတေဆုံးသူဟာလည်းတရာနီးပါးရှိခဲ့ပြီးဖြစ်ပါတယ်ရေဘေးကြောင့်ဒုက္ခသည်စခန်းဖွင့်ကယ်ဆယ်ထားရတဲ့အရေးအတွက်က2သိန်းကျော်ရှိပြီးရေပြန်ကျလာပြီးဖြစ်ပေမဲ့ကြီးရွာတွေရွှွန်းတော်ဖုံးနာပါဝင်လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုအိုးအိမ်ပျက်စီးမှုတွေကြောင့်အများစုကတော့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်ရှင်
မတင်ထိုက်ပါရှင်။ VOA ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့ရွေးကောက်ပွဲသတင်းဖက်အလှည့်ပေးရအောင်ပါ။ယုံကြည်ရတော့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူပေါင်းလှုပ်ရှားမှုအဖွဲ့ PACE ရဲ့စစ်တမ်းကောက်ယူမှုအရာရွေးကောက်ပွဲပညာပေးလုပ်ငန်းတွေပိုးပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ PACE အဖွဲ့ရဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါရယ်။base အဖွဲ့အနေနဲ့လာမယ့်2025အထွေထွေရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုလှစ်လာစောင့်ကြည့်ပြီးအစီရင်ခံစာထုတ်ပြန်မှုရှိပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတင်ငီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်2025အထွေထွေရွေးကောက်ပွဲကိုစနစ်တကျစောင့်ကြည့်လှစ်လာမယ့်ယုံကြည်ရတဲ့ရွေးကောက်ပွဲတွေပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ base ရဲ့ရှေ့ပြေစစ်တမ်းကောက်ယူမှုအရာတနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေပိုပြီးလုပ်ကိုင်သွားဖို့လိုအပ်တယ်လို့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကပြောပါတယ်
။ဆိုကျွန်တော်တင်လေကျွန်တော်တို့ဒီမှာ voter education နဲ့ပတ်သက်လို့ကျွန်တော်တို့ဟိုအများကြီးထက်လို့ရအောင်မယ်လို့ကျွန်တော်ယူဆပါတယ်။ဒီတွေ့ရှိချက်လေးတွေကိုကျွန်တော်မနေ့ကပဲကျွန်တော်တို့ဒီပြည်တွင်းရက်ဖက်ဖွဲ့စည်းတွေကျွန်တော်တွေ့ပြီးတော့မှကျွန်တော်တင်ပြပြတယ်။ဒါလေးတွေကကျွန်တော်တို့ဒီ voter education နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဟိုသေချာကျွန်တော် design တွေဆွဲပြီးတော့မှသေချာတိတိကျကျရောက်ရက်ပုံမျိုးလုပ်ဖို့ကောင်းတယ်ဆိုတာလေးကျွန်တော်တို့လည်းဆွေးနွေးပြတာမျိုးလေးရှိပါတယ်။
တိုင်းဒေသကြီးအားလုံးရဲ့83ရာခိုင်နှုန်းနဲ့ပြည်내အားလုံးရဲ့23ရာခိုင်နှုန်းမှာစစ်တမ်းကောက်ယူထားတဲ့တွေ့ရှိချက်တွေအရဖြည့်ဆို့သူ50ရာခိုင်နှုန်းကျော်ကလာမယ့်ရွေးကောက်ပွဲမှာလျှို့ဝှက်မဲ့ပြီးစနစ်ဗမလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရှိဖို့နဲ့မှန်ကန်တဲ့ရလဒ်တွေရရှိဖို့အရေးကြီးတယ်လို့ဖြေဆိုကြပါတယ်။ PACE အဖွဲ့ဟာနိုင်ငံပေါင်း85နိုင်ငံကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ပေါင်း160ကသဘောတူလက်မှတ်ရေးထိုးထားတဲ့ဗမလိုက်သောရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့များလိုက်နာရမည်ကမ္ဘာလုံးဆိုင်ရာကြေညာစာတမ်းကို2014ခုနှစ်မှာလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဖြစ်လာနိုင်ခြေရှိတဲ့မတမာမှုတွေကိုတေချာစောင့်ကြည့်သွားမယ်လို့ဆိုင်းရဲကျော်စွာမြင့်ကအခုလိုပြောပါတယ်
။ မူပေါင်းတွေကိုကြော်ပြီးလောက်တာမျိုးနောက်ပြီးတော့မှကျွန်တော်တို့စံနှုန်းတွေကိုကြော်ပြီးလောက်တာမျိုးအဲ့လိုဟာမျိုးကဘယ်လောက်ကြီးကျွန်တော်တို့ဒီဘယ်လောက်ကြီးကွန်ပေါင်းဖြစ်တယ်လဲနောက်ပြီးတော့ဘယ်လောက်ကြီးကျွန်တော်တို့ဘလို့ပြဿနာမျိုးဟာဖြစ်ကျွန်တော်တို့တီးစားဖြစ်တဲ့ပြဿနာလားဒါမှမဟုတ်စနစ်တကျရည်ရွယ်ပြီးတော့မှလုပ်ခိုင်းပြဿနာလားဒါမှမဟုတ်ဘလို့မျိုးဖြစ်ဘလို့မျိုးဖြစ်နေရှိတယ်လို့အများသောအဖြစ်ဖြစ်တဲ့ပြဿနာဖြစ်နေရှိတယ်လို့ကျွန်တော်တို့ရှာဖို့စူးစမ်းတာဆိုတော့ကျွန်တော်အနေနဲ့လောလောဆယ်မှာ2015မှာဘာဖြစ်နိုင်တယ်လို့ပြောတာကျွန်တော်နည်းနည်းလေးခန့်နေတယ်ဒါပေမဲ့ရွေးကောက်ပွဲနေပြီးရင်တော့ကျင်းတည်တယ်ကျွန်တော်အဲ့ဒါတော့တိတိကျကျကျွန်တော်ဖြေပေးနိုင်ပါတယ
်ရွေးကောက်ပွဲနေပြီးပြီးချင်းနှစ်ပတ်အတွင်းမှာပဲရွေးကောက်ပွဲကိုစောင့်ကြည့်လေ့လာပြီးအစီရင်ခံစာတရက်ထုတ်ပြန်သွားမှာဖြစ်ပါတယ် Space အဖွဲ့အနေနဲ့ရွေးကောက်ပွဲအကြိုကာလမဲဆွယ်စည်းရုံးရေးကာလနဲ့ရွေးကောက်ပွဲနေတွေမှာဘယ်လိုစောင့်ကြည့်သွားမလဲဆိုတာကိုအခုလိုရှင်းပြပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ခမန်းကြီးအချိန်စရာအရဩဂတ်စ24ရက်နေ့မှာတနင်္ဂနွေလုံးမဲစရင်ကျွန်တော်တို့ကြေညာပြသမယ်ဖြစ်စဉ်ရှိတယ်အဲ့ဒါကိုကျွန်တော်တို့စောင့်ကြည့်မယ်အဲ့ဒါကိုမြို့နယ်130မှာကျွန်တော်တို့ volunteer 130နဲ့ကျွန်တော်တို့ကိုစောင့်ကြည့်ဖို့ရှိပါတယ်နောက်ပြီးတော့မှကျွန်တော်မဲဆွယ်စည်းရုံးကာလမှာလည်းမြို့နယ်130အပြင်ထပ်တွန်းရလဲတွန်းမယ်ဒီနိုင်ငံရေးအခြေအနေနဲ့ကျွန်တော်တို့ဒီမဲစရင်အခြေအနေပေါ်မှာကြည့်ပြီးတော့မှအရေးကြီးတဲ့နေရာတွေကျွန်တော်ဖတ်လို့ပြီးတော့မှကြည်တာမျိုးရှိမှာဒါလည်းကျွန်တော်တို့မြို့နယ်130ကျော်နဲ့ကာလရှိစောင့်ကြည့်ရအောင် long term observer ပေါ့လေသူတို့ကျွန်တော်သုံးပြီးတော့မှစောင့်ကြည့်မယ်နောက်တစ်ခုကတော့ကျွန်တော်တို့အရေးကြီးဆုံးဖြစ်တဲ့ရွေးကောက်ပွဲနေ့လို့တော့ကျွန်တော်တနင်္ဂနွေလုံးအတိုင်းအတာနဲ့စောင့်ကြည့်မယ်သုံးမဲ့ volunteer ကတော့ဥယျာဉ်2000နဲ့ကျွန်တော်တို့စောင့်ကြည့်မယ
်တနင်္ဂနွေလုံးကိုကိုစားပြုနိုင်မယ်မြို့နယ်130ကိုကြာပန်းစနစ်နဲ့ရွေးချယ်မှာဖြစ်ပြီးအဲ့ဒီမြို့နယ်တွေကမဲယုံတွေမှာစောင့်ကြည့်မဲ့လှုပ်အားပေးတွေကိုတော့ Space အဖွဲ့ရဲ့တင်နန်းစင်းနေနဲ့ဒေသခံတွေကိုဦးစားပေးရွေးချယ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ Space ဟာရွေးကောက်ပွဲဖြစ်စဉ်တွေကိုလေ့လာပြီးရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပြည်သူနီတီတင်နန်းတွေကိုလည်းပို့ချနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ရှင်
။ဒေခမရှင်မတ်တင်ကြီးလင်းစူစီတင်ပြသွားတာပါရှင်။တနင်္လာနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်တရင်အချင်းချုပ်ကိုတော်ခင်မျိုးသက်ကတည်းကပြောပြပေးပါအောင်ရှင်။
မစ္စရီပြည်နယ်ဖောက်ကူဆန်မြို့မှာလူပြူရဲရရှိသူကဆယ်ကျော်သက်လူမဲတို့ကိုတနက်နေ့ပြစ်ခတ်တိုက်ဆုံမှုဖြစ်ပွားခဲ့တဲ့တနက်မြောက်နှစ်ပတ်လည်လူလူချီတဲ့ဆန္ဒပြပွဲလုပ်တဲ့နေ့မှာပဲတနင်္လာမှာရင်းနဲ့ပြန်လည်ပြစ်ခတ်မှုကြောင့်အမျိုးသားတဦးရဲရဲတနက်ထိမှန်ပြီးစွန့်ရင်ရတဲ့အနေအထားမှာရှိနေတယ်လို့ဖောက်ကူဆန်မြို့ကရဲတွေကပြောပါတယ်ဒီလူမှာလည်းနဲ့ပါမယ်လို့ဆိုရင်ပြီးအရောက်ထောင်လိုင်းရဲတွေစောင့်ကြည့်နေကြမှာပဲသူကလူအုပ်စုနဲ့စုချားတနက်နေ့ပြစ်ခတ်မှုမှာပါဝင်နေတာတွေ့ရတယ်လို့ရဲချုပ်ကပြောပါတယ်သူဟာအသက် 16 နှစ်အရွယ်တိုင်ရွန်ဟဲရစ်ဂျူနီယာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဒီကနေ့တနင်္လာနေ့မှာပဲရဲနဲ့စစ်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတချို့ဇက်တိုက်ဖြစ်ပွားခဲ့ပြီးလူတချို့သေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့ American Council ဝင်ရုံးကလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူ2ဦးဟာ Council ဝင်ရုံးပြစ်ခတ်တိုက်ခိုက်တာမှာဘယ်သူကမှတော့တန်ရာမရခဲ့ပါဘူး။ရဲတပ်ဖွဲ့ကပြန်လဲတိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ခိုက်သူနှုတ်လွတ်မြောက်သွားပေမဲ့နောက်ပိုင်းမှာတော့အမျိုးသမီးတူကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။ Washington Post သတင်းတောက် Jason Razian ကိုတရှုံမှုနဲ့တရားစွဲထားတာအတွက်အီရန်နိုင်ငံတရားတရားရုံးတစ်ခုမှဒီကနေ့တနင်္လာနေ့ဒီကပိတ်ကြားနာပွဲပြီးရင်တပတ်အတွင်းအမိန့်ချမယ်လို့သူ့ရဲ့ရှေ့နေကပြောကြားလိုက်ပါတယ်။ပြည်ရဲလကဆက်လို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေပိတံတင့်ခဲ့တဲ့သူဥယေဟာတသန်းနီးပါးတိရှိနေပြီးတေဆုံးသူအရေအတွက်ကတော့တရားဝန်းကျင်ရှိနေပါတယ်။မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာရေကြီးရေရှမ်းမြေပြူတာနေတဲ့သူဒေသတချို့ရွာလုံးချို့ရင်မြုပ်တဲ့အထိဆွဆွဝါးဝါခံစားနေရတာပါ။နိုင်ငံတကာဝမ်းမွန်းကူညီဖို့အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာတရားဝန်တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂအမေရိကန်ဥရောပတရုတ်နဲ့အင်းနီချင်းနိုင်ငံတွေကလည်းအကူအညီတချို့တွေပေးနေပါဗျ
။တင်းလာနေနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့နာရှမန်ကယ်လီဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71 kHz 16683ညာလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ည9နာရီအစီအစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်။သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျမနန်းကလာပါ
This program has come to you from the Voice of America, Washington.